NLD အစိုးရလက်ထက်အဓိကစင်ခွန်ရဲ့ပြဿနာထဲမှာမြေဆုံကိစ္စဟာထိဆုံးကပါမယ်လို့ထင်ပါတယ်။ဒါကြောင့်ဒီမြေဆုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုပြီးကြတဲ့အပတ်မှမေးပြီးတင်ဆက်ခဲ့ပါတယ်။ဒီကနေ့မှာတော့ဒီမြေဆုံစီမံကိန်းဟာဘယ်လိုပေါ်ပေါက်လာသလဲ။မြန်မာဘက်ကသွေးဥသားယိုတိုင်းပြည်ကျွတ်တဲ့လက်ခံခဲ့တာလားနိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျောခဲ့ရသလားတရုတ်ကလက်လိမ်ချိုးပြီးခိုင်းခဲ့လေသလားဆိုတော့ကျွန်တော်သိချင်ပါတယ်အဲ့ဒါကျွန်တော်ဥအောင်လင်းထုတ်ကိုစပြီးတော့မေးချင်ပါတယ်မြေဆုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြမ်းမြင့်ပြောပါအောင်ခင်ဗျာ
ထိုင်လုံးရဲ့တရင်ရက်ွက်အရာဒီမြေဆုံရဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံဆိုင်မစ်တစ်ခုမှာဖြစ်ပါလိမ့်မယ်ဘယ်သူမှကြီးတန်းရှင်နဲ့အဲ့ဒီချိန်ကရုပ်သမရာပူချင်တောင်းလို့စီဝေးပြင်ပမှာလူတဘောတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်အဲ့ဒီချိန်တုန်းကဟိုသမရာလုတ်သွားတဲ့စတိတ်ချိန်ကအတွင်းဖြစ်ပါအဲ့ဒီချိန်တုန်းကသမရာပူချင်တောင်းတာပြီးတော့မှဒီ AR မြင့်မှာပြည်စုံစေးဆောက်ပြီးတော့မှဒီလက်စစ်တအားတွေကိုတရုတ်ကလည်းဝယ်မယ်မမအောင်နည်းနည်းပေါ့ပြန်ပြီးမယ်ဆိုတာပြုံးနေတရုတ်ကောင်းဆောင်လာပြီးတော့မှကျွန်တော်တို့ဒီလိုမျိုးတန်းရှင်ကိုကန်းကန်းခဲ့တာရှိတယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့ချိန်အဲ့ဒီခါမှာတော့ဘုဒ္ဓမြူကြီးတန်းရှင်နေနဲ့တဘောတူတဲ့လို့ဆုံမြန်ခဲ့တဲ့ဒီတိုင်းမျိုးကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒီ ARD မြင့်မှာဒီမြေဆုံစေးကြီးစောက်ပြီးတော့မှ CS တွေထုတ်ဖို့ပြုဖို့လုပ်မယ်ဆိုလို့ရှိရင်ဗမာပြည်သူပြည်သားနဲ့အမှန်နိုင်ငံအတွက်ဘယ်လောက်ညံ့နိုင်မယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲ့ဒီကိစ္စကိုအသာလေးကျွန်တော်တို့ flow beam ပေါ့လေညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီချိန်ထဲမှာပဲအဲ့ဒီချိန်အဲ့ဒီကာလကတတိထားပြီးပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်ငွေကိုရောင်းနေတဲ့ကြမှာအိန္ဒိယကိုရောင်းပါလားတရုတ်ကိုရောင်းပါလားဆိုတာမဆုံးဖြတ်သေးတဲ့အနေအထားကိုကျွန်တော်ရှိပါတယ်။အဲ့တော့တရုတ်ကပုံပုံစံဒီကားကဂျီရန်ပိုင်လိုင်းနဲ့တွင်တယ်ဂျီရန်ပိုင်လိုင်းပြီးမှာယထာနာလို့ပါအကောလို့ပြီးပြီပေါ့အဓိကကတော့ကျွန်တော်တရုတ်ပြည်ကနေပြီးတော့မှဒီဘင်္ဂလားပင်လယ်ော်တို့ကိုသူတို့ကောလံထွက်ပေါက်ဘူးသူတို့လုပ်တဲ့အနေအားမျိုးနဲ့ကျွန်တော်တို့အဲ့ဒီကာလတုန်းကဘုရုံမူကြီးတန်းရှင်နဲ့ဆင်းရဲခဲ့တာရှိပါတယ်။2008ခုနှစ်မှာတန်ခါရေကင်း2008ခုနှစ်မှာနာဂစ်ပုံလည်းကျွန်တော်တို့ကြားရတဲ့ကြောင့်ဘာသာရေးအစိုးရရဲ့စီနီယာနိုင်ငံတကာဒီရဲ့အဖြစ်ပင်ကိုဝါယူတော့မှခံရတဲ့အနေအထားရောက်ခဲ့ပါဆိုတော့ပြည်သူ့မကရဲ့ဒီလုံလေးကောင်စီမှာဗမာနိုင်ငံကိုစန့်ကျင်တန်းကွက်တဲ့အစိုးရကိုကြည့်ရပါတယ်။နောက်အဲ့ဒီချိန်ထဲမှာပြည်သူ့နိုင်ငံရဲ့ဝန်ကြီးကဗုဒ္ဓမြူကြီးတန်းချွေကိုလာတွေ့ပြီးတော့မှဗမာနိုင်ငံရဲ့ဒီ2008ကကဘာမှတော်လေးအယုတ်ဆိုးတယ်။အဲ့တော့ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့ဗမာပြည်ဝင်နဲ့လည်းဟိုစင်စင်နေနေနေဟုတ်ဆိုတာတရုတ်ကလာတတိပေးတဲ့အနေအထားမျိုးရှိခဲ့ပါတယ်။ဒီအခြေအနေမှာတော့ဗုဒ္ဓမြူကြီးတန်းချွေရဲ့တရုတ်နိုင်ငံရဲ့ဝန်ကြီးကိုအနေငယ်ပေါ့လေတောက်ကစားဖြစ်သွားတယ်လို့ကျွန်တော်သိရရပါတယ်ဒီလိုနဲ့8 9ခုနှစ်မလာခိုင်းပါဒီမူကြီးတချွေရဲ့မူရငင်းရဲလုပ်ထားတဲ့ဖွဲ့လေးနေချမ်းဆောင်တက်လို့ရမယ်ဆိုပြီးတော့မမြင်ပြီးခဲ့တာရှိပါတယ်ဒီထဲမှာလက်ခံတဲ့ကိုကတ်ပုံကြရှင်ဖွဲ့တက်တင်အားနဲ့တိုက်ပြီးတော့မှမောင်းထုတ်ရပါကိုကတ်ဒေသမှာရှိတဲ့တရုတ်သုံးလေးတော့လောက်ကတရုတ်ပြည်ထဲကိုဝင်ပြေးရတဲ့အခြေအနေရှိတယ်ဆိုတော့အဲ့ဒီအချိန်မှာတရုတ်သွားနေတဲ့တော်လေးဗမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါဗလားသူတို့ကတော့တရုတ်ကငင်းသားတည်ငြိမ်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ပြောပါတယ်။လို့ရပါမလားဆိုတော့စိတ်ဆုံးမှဆိုဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ဗမာပြည်ဘက်ကဟိုဘုရုံကြီးရှင်မန်းတော်လေးသွားပြီးတော့ပြောတော်မူရဲ့တွေ့ပြီးတော့ရှင်းကြရတယ်။တောင်းပန်ရတယ်ပြီးရတယ်။ဒါပေမဲ့ဘုရုံကြီးရှင်မန်းလာတာကိုမကျေတဲ့တကြောင်မလို့နောက်ထပ်မင်းတို့ရဲ့ကြီးရဲ့လာခဲ့ဆိုတဲ့အာမျိုးတွန်းခိုင်းတဲ့တကြောင်မလို့ဘုရုံကြီးမော်ရေးကိုလာတယ်။တရုတ်ပြည်ကကောင်းတော်ကြီးနဲ့သွားပြီးတော့တွေ့ရတဲ့ဒီတိုင်မျိုးရှိပါတယ်။အဲ့ဒီဘုရုံမှမော်ရေးရှိပြည့်တဲ့အချိန်မှာကျုံးနဲ့ပတ်သက်ပြီးတော့ဒီမြေဆုံကိစ္စကိုလက်မှတ်ထိုးပြခဲ့ရတယ်။နောက်တစ်ခါမြန်မာပိုင်လိုင်းနဲ့ဂျက်ပိုင်လိုင်းတို့ကြားစထားလာပေါ့ဖို့ကြားရတယ်။ဘုရုံကြီးမော်ရေးအချိန်မှာလက်မှတ်ထိုးပြခဲ့ရတဲ့အကြောင်းကိုကျွန်တော်ရှင်းရပါမယ
်။ဒီနေရာမှာပထမတစ်ချက်ကတော့ဘုရုံမူကြီးတန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော်
။မှန်ပါတယ်ခင်ဗျ။အ
ဲ့ဒီအချိန်မှာသူဒီမြေဆုံလူတတ်မန်ကိုဆောက်လိုက်ရင်ဘယ်လိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကျွမ်းကျင်သူဘသူရဲ့အကြံအဉာဏ်ကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော
်ဟုတ်မှန်ပါကတည်းကအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူဒီဒီပဲသူလွယ်လွယ်လေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်ဖြစ်ပါတယ်ခ
င်ဗျနောက်တစ်ခုကနောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်လျှောလို့ ပြီးလုတ်ခဲ့ရဆိုတဲ့ဘောပေါ့အဲ့ကမှတရုတ်ကပြန်စတောင်းလာလားမင်းတို့ကမကျင်းတဲ့ဘူဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာတမန်ရေးရတော့သူကအစက်ကန်တဲ့သဘောမျိုးပဲကျွန်တော်ဖြစ်ပါတယ်ဒါတို့ဒါတိုင်းလူချင်းနဲ့ကျေးဇူးအမျိုးကိုတခါတည်းစတောင်းကြရတယ်ဘူတရုတ်ကနေပြီးတော့မှလူစားလုတ်တဲ့နေသားမျိုးတွေဆိုရှိပါတယ်ခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလိုက်ရတဲ့ဒီတိုင်းမျိုးရှိတယ်လို့ကျွန်တော်သိရပါတယ်
။ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူဘူဂျိုမူကြီးတန်းရွှေကပထမဆုံးဟူဂျင်တောက်ကိုသယုသမရဟူဂျင်တောက်ကိုသဘောတူခဲ့ရင်ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
။ဒိန်းဒီတာကတော့သူတို့အဲတော့ကတော့ဘသူကမှတိုင်ပင်နဲ့သဘောရှိရမတူပါဘူး။အဲတော့နိုင်ငံရေးနေထားရပဲတရုတ်ကိုစောင့်ရတော့လို့နိုင်ငံတကာမှာအကာအကွယ်ပေးတဲ့အတွက်ပြေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်။အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာ။ကျန်တဲ့အချက်တွေကတော့သူတို့ဘာမှအသိပြီးတော့စဉ်းစားတာမရှိပါဘူး။တော်တော်လည်းပဲဒီဆင်ကောင်းဦးစီးဌာနကတော့အရင်တုန်းကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးရေဆောင်မယ်ဒါ AOD ကိုဘလို့ဒါဆင်မြောင်းဆောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုရဲဆီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုဂျိုကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမင်းသူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါပြောတဲ့တပိုးပဲနေပါမယ်အသေးသေးတော့ကျွန်တော်ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညတော့တစ်ဆက်တည်းမေးချင်တာဒီလိုစီမံငင်းတွေကိုတန်ကြီးကောင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုရာမကြည့်ပဲနဲ့အဲဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မြင်ဆို
1994တည်းကကျွန်တော်တို့ကဒီစဉ်စဉ်ပြန်ဖွံ့ဖြိုးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုမူဝါဒကိုချမှတ်ပြီးသားဖြစ်တယ်အဲတော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆောင်ရပြောတဲ့ပတ်ဝန်းကျင်တည်ငြိမ်မှုကိုကြည့်ကြိုက်စီမှာလားနံပါတ်3ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်တွေရှိတာပေါ့အဲ့တော့တစ်ချက်ချင်းတစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာကြည့်ပုံမရဘူးပေါ့အတန်းကြီးတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတစ်ချက်ကြိုက်တယ်ပေါ့နော်တော့ဂျန်နဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲ့တော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လောက်ရမယ်ဆိုတာလည်းရှိမနေဘူးဆိုတော့ပြုတ်ဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတွက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်အကျွန်တော်ဒီမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့သီးသလားပြောပါအောင်ခင်ဗျာ
ကျွန်တော်သီးသလားပေါ့လေအဲ့ဒီလုပ်ငန်းကိုစိတ်မိရင်လောဆရာရဲ့စာကြည့်ရင်လောနဲ့ဆက်ဆက်ပြီးတော့မှလုပ်တဲ့အချိန်မျိုးရှိပါတယ်2010ကျတော့ပြည်မှုတစ်ကပြုတ်သွားတဲ့ဒုတိယသမ္မတဘူတကြီးတရားဝင်ပေါ့ဆက်ဘူတကြီးတရားဝင်နဲ့ဒီတင်တော်လို့ပါဒီကစမ်းမမှုဘွားလို့ဒီကတော်လေးဒါရင်းကြီးနဲ့ဒီပေါင်းတင်ပြီးတော့မှစီးပွားရေးလုပ်လာတဲ့အဖွဲ့ပြပါပြုတ်ဆက်ကတော့ဒီမြေဆုံစေစောက်တဲ့အချိန်ကမှပြည်ရောရင်းကြောင်းချေတာလေးဂျန်တဲ့ဟိုကိစ္စတွေပေါ့လေအားလုံးပဲကိုကြော်ကြီးစမ်းရာရဲချီပြီးကြောက်ပေးတယ်လို့ကျွန်တော်သိရပါတယ်ဟိုဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာလေးကိုမဆက်မဖို့ပဲပေးပါလိမ့်မယ်ဒီပတ်စံလေးတော့အများစုကဒါဘုဒ္ဓကြီးတရားမှုနဲ့အဲ့ဒီကဘုဒ္ဓကြီးတန်းချီရဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှာရှိပါလေ။ကျန်လှမယ်ဆိုလို့ရှိရင်တော့ဒီပြုတ်သွားတဲ့ဘုဒ္ဓတရားမျိုးလို့အစီဆုံးဖြစ်ပါလေ
။အဲ့ဒီသူတို့ရဲ့ကိုယ်ရေးအကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းသူမှတ်တမ်းတွေမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကားထွက်တဲ့ရှဲစစ်ဆွမ်းအား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90။သို့တော်လည်းပဲအဲ့ဒီပြည်ရဲ့ရှဲစစ်ဆွမ်းအင်ကနေပြီးတော့အခွန်အောက်အဖြစ်နဲ့မြန်မာနိုင်ငံဟာအားလုံးစုစုပေါင်းစမ်းထောင်ပေါင်း90လောက်ရမယ်ဆိုပြီးတော့တချို့ဇင်းတွေမှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကောဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဖွဲ့ဖဲရပါလဲဆိုတော့စင်အားနေဒီလက်စစ်တားထုတ်လို့ပြန်ရတာတဲ့ဆဲဆောက်တဲ့အချိန်မှာဆဲဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့အခါကျတော့ဆောင်းလို့တစ်ဖက်ကလည်းလက်စစ်တားကအများတန်းလူအနေနဲ့ဖြစ်တဲ့တည်းဒီတစ်ချက်မှုတွေမှာမယိုးသားအမှုတွေတောင်းဝန်လက်တလုံးများလုပ်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆိုuniversity က2014မှာလုပ်ခဲ့တဲ့ဒါကဘာမြစ်ကြီးတွေ140ကျော်လိမ့်လာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပေါ့နော်သူတို့ပြောလို့ဆောင်းပြောလို့200ရာခိုင်နှုန်း100ရာခိုင်နှုန်းမဖြစ်ဘူးချို့နေရာမှာ400ရာခိုင်နှုန်းလောက်ပဲစာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုံမှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာဒါရနေပြီးတော့တကယ်ဘာမှရအောင
်ဒီစီမံကိန်းရုပ်ပြည်သူကတော့ကန့်ကွက်နေကြတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူကလေထံပြစ်နေတယ်နိုင်ငံရေးဝန်ကြီးလာတော့ငါဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ဘက်ကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကိုးစားပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုပ်လိုက်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတရင်ကစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကို စတင်ခဲ့တဲ့လက်ခံခဲ့တဲ့ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမယ်ထင်ပါတယ်ဥက္ကဋ္ဌ
ဒီနောက်ပိုင်းမှာဒီတမ်းမတော်အနေနဲ့ပဲဒီကြောက်နဲ့သူတပြင်းတော့စစ်ရေးရနည်းလေးရှင်းနေမှာမှရှိတဲ့အခြေအနေမျိုးရှိပါတယ်သူတပြင်းတော့ကြောက်နေစမ်းမှာရှိတဲ့ဒီတိုင်းရင်းသားတနက်ခံများပေါ်မှာကြောက်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တမ်းမတော်အနေနဲ့မနစ်မြိုရတဲ့ကြောင့်မလို့တမ်းမတော်အနေနဲ့ကတော့ဒီမြေဆုံတဲ့ကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလားဗန်နီးညာတရုတ်တွေကြိုးစားလာနေလို့ထင်ပါတယ်ခင်ဗျာတော်တော်ဝင်းမြို့သူ
တရုတ်တွေကသူတို့ရဲ့ lobby တွေပြောနေတာကိုကြည့်ရတာကကျွန်တော်ဆွမ်းပြောနှစ်ချက်ပဲပေါ့တစ်ချက်ကကောင်းကျိုးနဲ့ဆိုးကျိုးရှိရင်ကောင်းကျိုးများတယ်ဆိုတာကိုသူတို့ကပြောမယ်ပြောတဲ့အခါမှာကျွန်တော်တို့ကတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့ဆွမ်းလို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းဝဲစီကြဟုတ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူ့ကြားထဲမှာ꿰မယ်ဟာတကယ်ကောင်းကျိုးများတာပဲကျွလားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမမြင်တော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်ဒါတော့လည်းနောက်တစ်ချက်ကသူဘာပြောလဲဆိုရင်ဆိုအပ်ပြောလို့လက်စစ်ရ90ရာခိုင်နှုန်းကို90ရာခိုင်နှုန်းတို့မရှိတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးတို့အကုန်ပြောနေအဲ့တော့ပြည်သူဟာကြီးကျယ် 꿰မယ်သဘောထားဖြစ်နေဒါအောင်ကျွန်တော်ကโอเคဒီချက်တွေကိုကျွန်တော်ဟိုခဏထားလိုက်ပေါ့နော်ကောင်းကျိုးများတယ်ဗမာပြည်ပို့ကြိုးရှိမယ်ထားလိုက်လို့တိုးတိုးလည်းပဲသူတို့ပေးထားတဲ့ဂရီကိုကျွန်တော်ဘယ်လောက်ယုံရမလဲဆိုတဲ့အချက်နဲ့ပြည်သူကတိုင်းဖို့လိုတယ်ဖြစ်ခဲ့တဲ့ဟာတွေပြန်ကြည့်ဘယ်ဟာမှကျွန်တော်လက်ပတော့မဲ့ကြည့်ဗျာကျွန်တော်ဘလို့မှမယုံနိုင်ဘူးတကယ်လို့ဂရီဖောက်ရင်ရောအဲဂရီဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းချောင်းဖို့တယ်ကျွန်တော်တို့မှအင်အားပါရှိလဲဒီကျွန်တော်ဖမ်းထားတဲ့တကူဒီတော်မှဒါထောင်ချပြီးပြန်လွှတ်ပေးရတဲ့အနေအထားဖြစ်တယ်အဲ့တော့ဖုန်းရင်းနဲ့ငကားဝင်ပြီးရင်တော့ကို့မှာဖမ်းဖို့ကတရေတရေပဲရှိတယ်အဲ့တော့ဒါကဆုံးအပ်လို့ကောင်းကျိုးတွေများလားဗမာပြည်ကျိုးရှိတာနဲ့စဉ်းစားမယ်ချက်တော့မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုတဲ့ချက်တစ်ချက်တည်းအောင်ဖြတ်ပြီးစဉ်းစားမယ်တော့ရှိတယ်ကျွန်တော်ဆိုရင်ကဒီလိုတရုတ်တွေကပြောလာတဲ့ချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါမယ်ပြည်သူတွေလည်းဝေဝါမယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်ကခန့်မှန်းတယ်